ယုတ်သမရာရှိချင်းပင်ကိုသမရာဒုတိယတက်တန်းတာဝန်ဆက်လက်ထမ်းဆောင်ဖို့နဲ့တရုတ်ကွန်မြူနစ်ပါတီရဲ့အကြီးအကဲဖြစ်နောက်ထပ်၅နှစ်ဆက်ပြီးတော့တာဝန်ယူဖို့အတွက်ဗိုလ်ထုနေမှာရွေးချယ်တင်မြှောက်လာပြီဖြစ်ပါတယ်။ရှီရဲ့နာမည်နဲ့သူ့ရဲ့နိုင်ငံရေးအတွေးခေါ်တွေကိုကွန်မြူနစ်ပါတီရဲ့ဖွဲ့စည်းပုံအခြေခံဥပဒေမှာထည့်သွင်းခဲ့ပြီးတဲ့နောက်တနေ့မှာအခုလိုကွန်မြူနစ်ပါတီရဲ့အထွေထွေအတွင်းရေးမှူးအဖြစ်ရွေးချယ်တင်မြှောက်လိုက်တာလည်းဖြစ်ပါတယ်။ဒီကြောင့်အပြည့်အစုံကိုစုစည်းပြီးတော့ဆက်လက်ပြီးတော့တင်ပြပေးပါမယ်ခင်ဗျာ။တရုတ်သမ္မတရှီကျင်းပင်ကိုသမ္မတအဖြစ်ဒုတိယ၅နှစ်တက်တန်းဆက်လက်တာဝန်ထမ်းဆောင်ဖို့နဲ့ကွန်မြူနစ်ပါတီရဲ့အကြီးအကဲအဖြစ်တကပိတ်ကျင်းပတဲ့ရွေးချယ်ပွဲမှာပါတီထိပ်တန်းခေါင်းဆောင်၂၄ဦးကကန့်ကွက်သူမရှိမဲပေးပြီးတော့ရွေးချယ်ခဲ့ကြတာဖြစ်ပါတယ်။အင်္ဂါနေ့မှာကျင်းပတဲ့ပါတီညီလာခံကဖွဲ့စည်းပုံအခြေခံဥပဒေပြောင်းလဲပြင်ဆင်ဖို့အတည်ပြုလိုက်ပြီးရှီရဲ့အမည်ကိုကွန်မြူနစ်တရုတ်နိုင်ငံတီထောင်သူမော်စီတုံးနဲ့ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံတစ်ခုဖြစ်လာအောင်စီးပွားရေးပြုပြင်ပြောင်းလဲမှုတွေလှုပ်ဆောင်ခဲ့တဲ့တိတ်ဆောင်ဖိန်တို့နဲ့အတူကွန်မြူနစ်ပါတီရဲ့အခြေခံဥပဒေမှာထည့်သွင်းဖော်ပြလိုက်ပါတယ်။ရှီဟာအခြေခံဥပဒေမှာအမည်ဖော်ပြခံရတဲ့တတိယမြောက်တရုတ်ခေါင်းဆောင်လည်းဖြစ်လာခဲ့ပါတယ်။ရှီနဲ့အတူတရုတ်ကွန်မြူနစ်ပါတီဗဟုနိုင်ငံရေးဦးဆောင်ဖွဲ့ပေါ်လစ်ဘီရိုကော်မတီဝင်တစ်စုစုပေါင်း9ဦးကိုကွန်မြူနစ်ပါတီဗဟုကော်မတီကရွေးချယ်ပေးခဲ့ပါတယ်။ပြန်လည်ပြီးတော့ရွေးကောက်ခံရသူတွေကတော့တမရရှီနဲ့ဝင်းကြီးချုပ်လီကော့ဆောင်တို့ဖြစ်ပါတယ်။ကျန်လူတဲ့၅ယောက်ကတော့ရှီရဲ့အဓိကအကြံပေးတွေဖြစ်ကြတဲ့ဝမ်ဟူနင်းနဲ့လီဂျိုင်ရှူအဂရီလိုက်စားမှုတက်ဖြည့်အကြီးအကဲဖြစ်လာဖို့ရှိတဲ့ဇောင်လိကြီးတရုတ်နိုင်ငံတော်ကောင်စီဒုတိယဥက္ကဋ္ဌဝမ်ဂျန်းနဲ့ရှန်ဟိုင်းပါတီအတွင်းရေးမှူးဟန်ဂျန်းတို့ဖြစ်ကြပါတယ်။ကွန်မြူနစ်ပါတီအထွေထွေအတွင်းရေးမှူးတာဝန်ကိုလက်ခံယူပြီးတဲ့နောက်သမ္မတရှီကျင်းပင်ကမန်ဒရင်းဘာသာနဲ့အခုလိုပြောပါတယ်
။在刚才召开的中共十九届一中全会上选举产生了新一届
စကောဦးပါတဲ့ပထမမျက်နှာစုံကြီးစီဝေကခေါင်းဆောင်မှုအဖွဲ့အစ်တရက်ကိုရွေးကောက်တင်မြှောက်ခဲ့ပါတယ်ပါတီညီလာခံကနေကျွန်တော်ကိုဘိုးကော်မတီရဲ့အဖွဲ့အစည်းတွင်းမှုအဖြစ်ထပ်မံပြီးတော့ရွေးချယ်ခဲ့ကြပါတယ်ဒါဟာကျွန်တော်ရဲ့ဂျူပန်အားထုတ်မှုကိုအတိအမှတ်ပြုလိုက်တာပါဒါဟာကျွန်တော်တို့ပုံမူဂျူပန်အားထုတ်ဖို့တွန်းအားပေးလိုက်တာလည်းဖြစ်ပါတယ
်ဒီထက်မကတရုတ်နိုင်ငံကိုတီထောင်ခဲ့တဲ့မော်စီတုံးရဲ့နောက်ပိုင်းတရုတ်နိုင်ငံမှာဩဇာအာဏာအရှိဆုံးခေါင်းဆောင်အဖြစ်သူ့ကိုမြင်တွေ့နေရပါတယ်စနစ်တကျစီစဉ်ထားတဲ့ကွန်မြူနစ်ပါတီညီလာခံကြီးဟာအင်္ဂါနေ့မှာပြီးဆုံးသွားခဲ့ပါပြီသူ့ရဲ့ဆက်လက်အုပ်ချုပ်ရေးအတွက်ခိုင်မာအောင်လဲလုပ်နိုင်ခဲ့ပါတယ်ရှီမာတရုတ်နိုင်ငံနဲ့တရုတ်ကွန်မြူနစ်စနစ်တို့နဲ့ပတ်သက်ပြီးတော့ကြီးမားတဲ့မျှော်မှန်းချက်တွေရှိနေပါတယ
်是世界上最大的政党大就要有大的样子实践充分证明
တရုတ်ကွန်မြူနစ်ပါတီဟာကမ္ဘာမှာအကြီးမားဆုံးနိုင်ငံရေးပါတီဖြစ်ပါတယ်ဒီလိုကြီးမားတဲ့ပါတီဖြစ်တာနဲ့အညီတာဝန်ထမ်းဆောင်ရမှာလဲပြည်ပြင်းမှုလိုပါတယ်တမိုင်းမှာထင်ထင်ရှားရှားတွေ့မြင်နေတာကတော့တရုတ်ကွန်မြူနစ်ပါတီအနေနဲ့အလွန်ကြီးမားလာတဲ့လူမှုတော်လှန်ရေးကိုဥဆောင်နိုင်စွာရှိခဲ့ရုံမကပါတီအတွင်းမှာလဲကြီးမားတဲ့တော်လှန်ရေးကြီးလှုပ်ဆောင်နေပါတယ
်ပါတီခေါင်းဆောင်ကြီးစီကို1953ခုနှစ်မှာမွေးဖွားခဲ့ပြီးသူ့ရဲ့ဖခင်ဖြစ်သူဟာကွန်မြူနစ်တရုတ်နိုင်ငံကိုတီထောင်သူတွေထဲမှာတဦးဖြစ်ပါဝင်ခဲ့တဲ့ရှီကျောင်ရွှန်းဖြစ်ပါတယ်သူ့ရဲ့ဖခင်ကိုယဉ်ကျေးမှုတော်လှန်ရေးကာလမှာပါတီကနေထုတ်ပယ်ပြစ်ခဲ့ပြီးတော့ထောင်ချတာကိုခံခဲ့ရပါတယ်။အဲ့ဒီအချိန်ကအသက်ငယ်ရွယ်သေးတဲ့ရှီဟာအစွန်ဖျားရွာလေးတရွာမှာ9နှစ်တိုင်တိုင်အလုတ်ကျန်းစီခိုင်းတာကိုခံခဲ့ရပါတယ်။ရှီဟာဒီအဖြစ်အပျက်တွေကိုကြော်လွှားနိုင်ခဲ့ပြီးချင်းထွားတက္ကသိုလ်မှာပညာစည်းမှုနိုင်ခဲ့က1989ခုနှစ်မှာတော့တက္ကသိုလ်ကနေဓာတုဗေဒအင်ဂျင်နီယာဘွဲ့ကိုရရှိခဲ့ပါတယ်။အဲ့ဒီနောက်ရှီဟာအာနာယကွန်မြူနစ်ပါတီကိုဝင်ရောက်ခဲ့ပြီးဟီဘိုက်ခရရဲ့ပါတီဒုတိယအတွင်းရေးမှူးဖြစ်လာခဲ့ပါတယ်။နောက်ပိုင်းမှာတရုတ်နိုင်ငံရဲ့စီးပွားရေးအချက်အချာဖြစ်တဲ့ရှန်ဟိုင်းမှာပါတီခေါင်းဆောင်ဖြစ်လာပါတယ်။2009ခုနှစ်အရောက်မှာတော့တရုတ်ကွန်မြူနစ်ပါတီရဲ့ဗဟိုနိုင်ငံရေးဦးဆောင်ဖွဲ့ပေါ်လစ်ဘူရိုမှာအဖွဲ့ဝင်ဖြစ်လာခဲ့ပြီးတော့2012ခုနှစ်မှာကွန်မြူနစ်ပါတီအထွေထွေအတွင်းရေးမှူးနဲ့သမ္မတအဖြစ်ရွေးကောက်ခံခဲ့ရတာဖြစ်ပါတယ်ခင်ဗျာ။